This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီဒေါတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီတို့ကနေကြင်ဝေးပြီးကိုစိတ်နှပါအေဂျင့်လုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်စက်တင်ဘာလ2ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ခုပထမဦးဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းမှုချက်ကိုဂျန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ2ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့လုပ်ပိုင်ခွင့်အာဏာသက်ရောက်တဲ့နေမြေအားလုံးမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုမလုပ်ဖို့တားမြစ်ထားပြီးကြားမှခွဲခြားဆက်ဆံမှုပြဿနာပပျောက်ရေးကြိုးပမ်းသွားမယ်လို့ KNU ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ကရင်မျိုးသားစီယုံကပြုလုပ်ခဲ့တဲ့ဂရီကိုဝပြုလို့အရာမိမိတို့လုပ်ပိုင်ခွင့်အာဏာသက်ရောက်တဲ့နေမြေအားလုံးမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမလုပ်ဖို့အကျွမ်းမဲ့တားမြစ်ပိတ်ပင်ထားပြီးကြားမှခွဲခြားဆက်ဆံမှုပြဿနာပပျောက်စေရေးကြိုးပမ်းသွားမယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်။လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ပိတ်ပင်ခြင်းနဲ့ကြားမှခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာဂရီကိုဝပြုလို့ကိုထပ်လောင်းအတည်ပြုခြင်းနဲ့အကောင့်ထည့်ဖော်ခြင်းညွှန်ကြားခြင်းနဲ့ဆိုင်တဲ့သတင်းစာရှင်းလင်းပွဲကိုမနေ့ကစက်တင်ဘာလ1ရက်ကထိုင်းကော်တူလီနယ်စပ်တနေရာမှာကျင်းပခဲ့ရမှာ KNU တာဝန်ရှိသူတွေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ကရင်ပြည်သားစီယုံကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ပိတ်ပင်ခြင်းနဲ့ကြားမှခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာဂရီကိုအပြုလွှာထထောင်းအတည်ပြုခြင်းနဲ့အကောင့်ထည့်ဖော်ခြင်းဆိုင်ရာညွှန်ကြားချက်တရက်ကိုမနေ့ကစက်တင်ဘာလ1ရက်မှာထုတ်ပြန်ကြေညာခဲ့ပြီးတစ်ချိန်တည်းမှာပဲသတင်းစာရှင်းလင်းပွဲကိုလည်းထိုင်းကော်တူလီနယ်စပ်တနေရာမှာကျင်းပခဲ့တယ်လို့သိရပါတယ်။ခန္ဓာမှာကရင်မျိုးသားအစည်းအရုံးဘုလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ပရိုဆော်တိုနီအပါဝင်သတင်းဌာနအသီးသီးကသတင်းထောက်တွေတက်ရောက်ခဲ့ကြပါတယ်။အခမ်းအနားအစည်းအဝေးပထမပိုင်းမှာပရိုဆော်တိုနီကညွှန်ကြားချက်ပါအကြောင်းအရာတွေကအဓိကကျတဲ့အကြောင်းအရာတွေကိုရှင်းလင်းတင်ပြခဲ့ပြီးဒုတိယပိုင်းမှာတက်ရောက်လာကြတဲ့သတင်းထောက်တွေကမေးခွန်းတွေမေးမြန်းခဲ့ကြတယ်လို့သိရပါတယ်။ပရိုဆော်တိုနီကအခုထုတ်ပြန်ကြေညာချက်မှာအပိုင်း3ပိုင်းရှိပြီးပထမဆင့်မှာလူလူစီကိုထုတ်ပြန်တာဒုတိယဆင့်အနေနဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုထုတ်ပြန်တာနောက်တစ်ပိုင်းကအုပ်ချုပ်ရေးလုပ်ငန်းကဌာနဆိုင်ရာတာဝန်ရှိသူတွေအားလုံးကိုထုတ်ပြန်သွားမယ်လို့ပြောပါတယ်။ကရင်မျိုးသားစည်းရုံးနေနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ပိတ်ပင်ခြင်းနဲ့ကြားမှခွဲခြားဆက်ဆံမှုပပျောက်ရေးနဲ့ဆိုင်တဲ့ဂရီကိုပြူလာကိုဂျနီဗာခေါ်အဖွဲ့အစည်းနဲ့2013ခုနှစ်ဇူလိုင်လ22ရက်နေ့မှာလက်မှတ်ရေးထိုးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ပိတ်ပင်ခြင်းနဲ့ကြားမှခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာတွေကိုတိတိကျကျလိုက်နာဖို့တပ်မှုတပ်သားအားလုံးကို KNU ညွှန်ကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ပိတ်ပင်ခြင်းနဲ့ကြားမှခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာတွေကိုတိတိကျကျလိုက်နာဖို့ကရင်မျိုးသားလူမျိုးရေးတပ်မတော်ကတပ်မှုတပ်သားတွေအားလုံးကို KNU တာဝန်ရှိသူတွေကညွှန်ကြားလိုက်ပါတယ်။ကရင်မျိုးသားစည်းရုံးကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ပိတ်ပင်ခြင်းနဲ့ကြမ်းမှခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာဂရီကိုပြူလာထထောင်းအတည်ပြုခြင်းနဲ့အကောင့်ထည့်ဖော်ခြင်းဆိုင်ရာညွှန်ကြားချက်တရက်ကိုမနေ့ကစက်တင်ဘာလ1ရက်မှာထုတ်ပြန်ကြေညာခဲ့ရမှာ KNU တာဝန်ရှိသူတွေကအခုလိုပဲညွှန်ကြားလိုက်တာဖြစ်ပါတယ်။ဒါဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာစံနှုန်းတွေနဲ့တရားမျှတမှုအပေါ်ထားရှိတဲ့ဂရင်မျိုးသားစည်းရုံးရဲ့ဂရီကိုဖြစ်ပြီးအရေးကြီးတဲ့သတိပေးချက်နဲ့ညွှန်ကြားချက်ဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်ဂရီကိုပြူလာမှာဖော်ပြထားတဲ့ပြဋ္ဌာန်းချက်တွေအတိုင်းအပြည့်အဝအကောင့်ထည့်ဖို့လိုက်နာဖို့လိုတယ်လို့ကရင်မျိုးသားလူမျိုးရေးတပ်မတော်ကတပ်မှုတပ်သားတွေပြင်အုပ်ချုပ်ရေးပိုင်းမှာတာဝန်ထမ်းဆောင်နေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပါ KNU တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။လိုက်နာကျင့်သုံးရမယ့်စီကံချက်၈ချက်ပါတဲ့ဒီညွှန်ကြားချက်ဟာအခုချိန်ကစပြီးအကျုံးဝင်ပြီဖြစ်တာကြောင့်ညွှန်ကြားချက်နဲ့မိန့်တွေကိုလိုက်နာကြဖို့ကရင်မျိုးသားစီယုံ KNU ကသတိပေးထားပါတယ်။ ညွန်ကြားချက်နဲ့မိန့်တွေချိုးဖောက်သူတွေဟာကရင်မျိုးသားစီယုံ KNU ရဲ့လုံထုံးလုံနီးနဲ့အရေးယူခံရမှာဖြစ်တဲ့ပြင်နိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေနဲ့ညီပြင်းထန်တဲ့အကျိုးဆက်တွေခံစားရမယ်လို့လည်းထပ်ပြီးသတိပေးထားပါတယ်။ကရင်မျိုးသားစီယုံအနေနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတားမြစ်ပိတ်ပင်ခြင်းနဲ့ကြားမခွဲခြားဆက်ဆံမှုပပျောက်ရေးနဲ့ဆိုင်တဲ့ဂရီကိုပြုလာကို Jennifer Call အဖွဲ့အစည်းနဲ့2013ခုနှစ်ဇူလိုင်လ22ရက်နေ့မှာလက်မှတ်ရေးထိုးခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါရမေပင်ခရိုင် PDF တရင်တက်နဲ့26တရင်နဲ့ဖြစ်အောင်ပူပေါင်းဖွဲ့စည်းတဲ့တရင်ကိုလည်းတင်ဆက်ပေးပါမယ်။အင်အားကောင်းတဲ့တရင်ဖြစ်လာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရမေပင်ခရိုင် PDF တရင်တက်နဲ့26တရင်နဲ့ဖြစ်အောင်ပူပေါင်းဖွဲ့စည်းလိုက်တယ်လို့ထုတ်ပြန်လာပါတယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်စကိုင်းတိုင်းစစ်ဌာနအောက်မှာရှိတဲ့ရမေပင်ခရိုင်တရင်အမှတ်တက်နဲ့တရင်အမှတ်26တို့တရင်တစ်ခုတည်းဖြစ်အောင်ပူပေါင်းလိုက်တာလို့သိရပါတယ်။ဆီအနာရှင်အမြင့်ပြတ်ခြုံငိမ့်မှုဆိုရင်စူးစီးညီညွတ်စွာတိုက်ပွဲဝင်နိုင်မှုလိုလာကြောင်းရမေပင်ခရိုင်တရင်အမှတ်တင်တဲ့တရင်အမှတ်26တို့ဩဂုတ်31ရက်မှာအပီးသက်ပူးပေါင်းလိုက်တာလို့အတိပေးထုတ်ပြန်ထားပါလေခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့အမှတ်8835တရင်မှစစ်တပ်သားများခေါ်ယူရဲဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်အထူးတိုင်းစစ်ဌာနနီးပြည်ပေါ်29အမှတ်8835တရင်အောက်မှာရှိတဲ့ People Medic Folks စစ်တပ်ဖွဲ့ကတော်လိုင်းအင်းမှာရေးပါတဲ့စစ်တပ်ဖွဲ့ဝင်အသစ်တွေခေါ်ယူနေပါတယ်။လူလူရဲ့အောင်ပွဲနဲ့တော်လိုင်းအရင်တန်းမှာကျန်းမာရေးဖွဲ့ဟာလည်းအရေးကြီးတဲ့အခမ်းကဏ္ဍတစ်ခုဖြစ်တဲ့အတွက်စစ်တပ်ဖွဲ့ဝင်အသစ်တွေခေါ်ယူလိုက်တာလို့ဆိုပါတယ်။စစ်တပ်ဖွဲ့မှာတောင်ဝန်ထမ်းဆောင်လုပ်တဲ့အမျိုးသားအမျိုးသမီးတွေဟာအသက်18နှစ်ကနေ30နှစ်အတွင်းရှိရမှာဖြစ်ပြီးကျန်းမာရေးကောင်းတဲ့သူ၊ကြာရနေရမှာတောင်ဝန်ထမ်းဆောင်နိုင်သူဖြစ်ရမယ်လို့အသိပေးထားပါတယ်။စစ်တပ်ဖွဲ့မှာတောင်ဝန်ထမ်းဆောင်လုပ်သူတွေအနေနဲ့ People Medic Folks ဆိုတဲ့လူမှုကွန်ရက်ဆွမ်းနာနဲ့@yeko17 ဆိုတဲ့ Telegram ကနေစုံစမ်းမေးမြန်းပြီးဆက်သွယ်နိုင်မှာဖြစ်ပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
။ဒီသတင်းတွေကိုနားဆင်ပြီးမှတော့ကုဆက်လက်ပြီးပြည်ဝင်သတင်းများကိုကျွန်မຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်။လာညချမ်းပါရှင်2025ခုနှစ်စက်တင်ဘာလ2ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်သတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ပထမအဆုံးတင်ပြပေးမယ့်သတင်းကတော့ဥပဒေပညာသင်ယူနေတဲ့ CDM ကျောင်းသားကျောင်းသူများအတွက် New Curriculum Program တစ်ခုစီစဉ်နေတယ်လို့မြန်မာ့မျိုးတက္ကသိုလ်ပြောကြားတဲ့သတင်းဖြစ်ပါတယ်ဥပဒေပညာသင်ယူနေတဲ့ CDM ကျောင်းသားကျောင်းသူတွေအတွက် New Curriculum Program တစ်ခုစီစဉ်နေတယ်လို့မြန်မာ့မျိုးတက္ကသိုလ်ကဒီကနေ့စက်တင်ဘာလ2ရက်မှာထုတ်ပေါ်ပြောဆိုလိုက်ပါတယ်။ဥပဒေပညာကျောင်းသားကျောင်းသူများအတွက်သတင်းက 3-year LLB Degree Program ဆိုတဲ့ခေါင်းစဉ်နဲ့မြန်မာ့မျိုးတက္ကသိုလ်ကထုတ်ပြန်လာတာဖြစ်ပါတယ်။ဆက်နာသိမှုမဖြစ်ခင်2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်အထိတက္ကသိုလ်ဥပဒေပညာကျောင်းသားကျောင်းသူတွေအတွက် New Curriculum Program တစ်ခုစီစဉ်ပြီးတယ်လို့မြန်မာ့မျိုးတက္ကသိုလ်ဥပဒေပညာမဟာဌာနကတည်ပြီးထားပါတယ်။ဒီ program မှာဥပဒေပညာ CDM ကျောင်းသားကျောင်းသူအလုံး3နှစ်အတွင်းဥပဒေပညာဘွဲ့ LLB Degree ရရှိစေဖို့ဆောင်ရွက်ပေးမဲ့3နှစ်တက်ရောက်ရမဲ့စနစ်တယ်လို့သိရပါတယ်။အရင်5နှစ်တင်ကြားရေးစနစ်မှာပညာသင်ယူခဲ့ကြတဲ့တက္ကသိုလ်ဥပဒေပညာ CDM ကျောင်းသားကျောင်းသူတွေလည်းခုစနစ်တက်မှာချိတ်ဆက်သင်ယူနိုင်မယ်လို့လည်းသိရပါတယ်။အားနှစ်တင်ကြားရေးစနစ်မှာတင်ကြားသင်ယူခဲ့တဲ့သင်တန်းသားတွေမနစ်နာစေဖို့တခြားတဲ့ချိတ်ဆက်တင်ကြားမှုတွေကိုလည်းမကြခင်မှာအတန်းအလိုက်သေးစိတ်ကြီးညာပေးမယ်လို့လည်းမြမနယူတက္ကသိုလ်ဥပဒေပညာမဟာဌာနကပြောပါတယ်။ဒီ program မှာ2021 February လမတိုင်ခင်ပထမနှစ်ကနေပင်စမနှစ်အထိတက်ရောက်ခဲ့ပြီးပြီးနောက်ခဲ့ခြင်းမရှိခဲ့တဲ့နေ့သင်တန်းအားလုံးခုလက်ရှိ MNOU ကဖွင့်တဲ့သင်တန်းမှာတက်ရောက်နေစေသင်တန်းအားလုံးဝေးသင်သင်တန်းအားလုံးကဥပဒေပညာကျောင်းသားကျောင်းသူအားလုံးတက်ရောက်သင်ကြားသင်ယူနိုင်တယ်လို့မြန်မာ့ညွှန်ဦးတက္ကသိုလ်ဥပဒေပညာမဟာဌာနကထုတ်ပြန်ပါတယ်ရှင်။ဒီလင်းနဲ့ဆလင်းမျိုးနယ်မှာလူခွင့်ရေးဆိုင်ရာဟောပြောပွဲကျင်းပနိုင်ခဲ့တယ်လို့ NGO လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဒီလူလူလူအနေနဲ့လူခွင့်ရေးဘဝသူကြတွေတိုးတက်လာစေဖို့မြို့နယ်သီးသီးမှာအခြေခံလူခွင့်ရေးဟောပြောပွဲတွေနဲ့သင်တန်းတွေကိုဇက်တိုက်ပြုလုပ်လျက်ရှိရမှာအခုလအတွင်းဒီလင်းနဲ့ဆလင်းမျိုးနယ်မှာလူခွင့်ရေးဆိုင်ရာအသိပညာပေးဟောပြောပွဲနဲ့သင်တန်းတွေပြုလုပ်နိုင်ခဲ့တယ်လို့ NGO လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကပြောပါရယ်။ယူတာညီညွတ်ရေးအစိုးရ NGO လူခွင့်ရေးဆိုင်ဝန်ကြီးဌာနကဒေသနယ်ပြည်သူတွေလူခွင့်ရေးဆိုင်ရာဗဟုသုတတွေတိုးတက်လာစေဖို့အတွက်မြို့နယ်သီးသီးမှာခြေကံလူခွင့်ရေးဟောပြောပွဲတွေနဲ့သင်တန်းတွေကိုဇက်တိုက်ပြုလုပ်နေတာနဲ့ပတ်သက်လို့ခုလိုပြောလာတာဖြစ်ပါရယ်။ဩဂုတ်လစောပိုင်းကမကွေးတိုင်းတိလီမြို့နယ်ထဲကချိတ်ရွာတွေမှာဒေသခံပြည်သူ131ဦးကိုလူခွင့်ရေးဆိုင်ရာဟောပြောပွဲပြုလုပ်ခဲ့တာရှိပြီး မြို့နယ်လူခွင့်ရေးဆိုင်ရာတာဝန်ခံတွေနဲ့ခြေရွာပအားဖတာဝန်ခံတွေပူးပေါင်းပြီးဟောပြောပို့ချပေးခဲ့တယ်လို့သိရပါဗျ။ဒီဟောပြောပွဲမှာလူခွင့်ရေးဖြစ်ပေါ်လာပုံတမိုင်းကြောင့်ခြေကံလူခွင့်ရေးနဲ့ UDH ရှာစာရန်ပါပိုက်တွေပြင်လေကြောင်းအနေနဲ့ဖြစ်လာရင်ဆောင်းရန်ရှောင်းရန်အချက်တွေကိုပါချင်းပြခဲ့တယ်လို့ဆိုပါတယ်။ဟောပြောပွဲပြီးမှဒေသနေပြည်သူတွေကလူခွင့်ရေးကြောင့်ပုံမနာလဲလာပြီးမျိုးသမီးတွေချမ်းပတ်ခံရမှုနဲ့လူသားချင်းစာနာမှုအကြောင်းအရာတွေကိုပါသိရှိလို့ကြောင်းရှင်းဖွင့်ပြောဆိုခဲ့ကြတယ်လို့သိပေးပါဗျ။အခုလ21ရက်နေ့မှာတော့ဆလင်းမြို့နယ်က Energy ဆိုးမှုနယ်မြေတွေကကြေးရွာတွေမှာတင်းနှံတစ်ခုပြုလုပ်ခဲ့တာရှိပြီးပညာရေးပုတ်ဖွဲ့ဝင်တွေ volunteer တွေနဲ့ရဲချင်းအုပ်ချုပ်ရေးတာဝန်ခံတွေပါဝင်65ဦးတက်ရောက်ခဲ့တယ်လို့သိရပါဗျ။ဆလင်းမြို့နယ်မှာလုပ်တဲ့တင်းနှံမှာတော့လူခွင့်ရေးအခြေခံအကြောင်းအရာတွေပါဝင်စစ်တီတော်ကျင်းဝတ်တွေကိုတင်ကြားပေးခဲ့တဲ့အတွက်တင်းနှံသားတွေအနေနဲ့လူခွင့်ရေးကြောင့်သိရှိလာပြီးလူလက်စွာပြောဆိုခွင့်အပြင်လူခွင့်ရေးချိုးဖောက်မှုတွေကိုတိုင်ကြားနိုင်တဲ့အကြောင်းတွေပါသိရှိခွင့်ရခဲ့တယ်လို့မှတ်ချက်ပြုပြောကြားခဲ့တယ်လို့ Energy လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးမရိမရိုင်းခံမာတဲ့စိတ်ဓာတ်နဲ့အတူတကွစူးစမ်းကြမယ်ဆိုရင်မြန်မာနိုင်ငံလဲဆီယနာရှင်စနစ်အောက်ကလွမြောက်ပြီးငြိမ်းချမ်းတဲ့နိုင်ငံပြန်ဖြစ်လာမယ်လို့ဒေါက်တာဆန်းစုကြည်ရဲ့သားငယ်ကိုထင်လင်းပြောကြားတဲ့အကြောင်းအရာကိုတင်ပြပေးပါအောင်မယ်။မရင်မြိုင်ခိုင်မာတဲ့စိတ်ဓာတ်နဲ့အတူတကွကြိုးစားကြမယ်ဆိုရင်မြန်မာနိုင်ငံလဲဆီယနာရှင်စနစ်အောက်ကလွမြောက်ပြီးငြိမ်းချမ်းတဲ့နိုင်ငံပြန်ဖြစ်လာမယ်လို့ဒေါက်ဆန်းစုကြည်ရဲ့သားငယ်ကိုထင်လင်းကပြောကြားလိုက်ပါတယ်။လီတူရီးနီးယားမှမြန်မာပြည်သူဒူညီသောချမ်းမြမ်းခံတော်လန်ခီးစဉ်လီတူရီးနီးယားနိုင်ငံ UNESCC အဆောင်ရှိရောက်တော့လောကကြီးကဆွမ်းဆောင်ရည်လွတ်လပ်ခြင်းနဲ့ယဉ်ကျေးမှုအမွေအနှစ်တို့ကိုအလွန်တန်ဖိုးထားတာပဲလို့တွေ့မိတယ်။လီတူရီးနီးယားရဲ့တမိုင်းကမြန်မာနိုင်ငံအတွက်သတိပေးချက်တစ်ခုပါပဲ။သူတို့ဟာရုရှားရဲ့အုပ်ချုပ်မှုအောက်ကလွတ်မြောက်ဖို့52နှစ်ကြာကြိုးစားတွန်းလှန်ခဲ့ရတယ်။ဘလောက်ပဲခက်ခဲပါစေသူတို့မျှော်လင့်ခြင်းကိုမဆုံးရှုံးခဲ့ဘူး။ဒါဟာယနေ့မြန်မာပြည်အတွက်တိုက်ပွဲဝင်နေကြတဲ့ပြည်သူတွေခွန်အားဖြစ်စရာပဲ။ဘလောက်ကြာကြာဖိနှိပ်ထားပါစေပြည်သူလူထုကအတူတူတွန်းလှန်ကြရင်လွတ်လပ်ရမှာပါ။မရင်မရင်ခိုင်မာတဲ့စိတ်ဓာတ်နဲ့အတူတကွကြိုးစားကြမယ်ဆိုရင်မြန်မာနိုင်ငံလည်းတစ်နှစ်မှရက်ဆက်ကြမ်းကြုတ်တဲ့ဆီယနာရှင်စနစ်အောက်ကလွတ်မြောက်ပြီးငြိမ်းချမ်းတဲ့နိုင်ငံပြန်ဖြစ်လာမှာပါလို့ကိုထင်လင်းကပြောပါတယ်။ဒေါက်ဆန်းစုကြည်ရဲ့သားငယ်ကိုထင်လင်းဟာမြန်မာပြည်ရဲ့လိုအပ်တဲ့နေရာများနဲ့စစ်ဆောင်များကိုလက်ရှိမှာကူညီပံ့ပိုးပေးလျက်ရှိပါတယ်ရှင်။ဒေါက်ရဲ့မဲလ်ဘုန်းဖျော်ဖြေပွဲကနေရရှိတဲ့ငွေ60ရာခိုင်နှုန်းကို NUG ရဲ့ငွေလိုအပ်ဆုံးဝန်ကြီးဌာနတစ်ခုတည်းကိုလှူဒါန်းမယ်ဆိုတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်။ပြုတ်ဆောင်ဒေါက်ရဲ့မဲလ်ဘုန်းဖျော်ဖြေပွဲကနေရရှိတဲ့ငွေ60ရာခိုင်နှုန်းကို NUG ရဲ့ငွေလိုအပ်ဆုံးဝန်ကြီးဌာနတစ်ခုတည်းကိုလှူဒါန်းမယ်လို့သိရပါတယ်။ကျွန်တော်တို့နူတလင်ရဲ့ကျဲတပွင့်ဒေါင်းရဲ့ဘဝမှာပထမဦးဆုံးဂီတဖျော်ဖြေပွဲဩစတြေးလျကိုပထမဦးဆုံးရွေးချယ်ခဲ့တာကျေးဇူးတင်ရပါတယ်။ဩစတြေးလျမှာလည်းမဲဘုံကိုပထမဆုံးရွေးချယ်ခဲ့တာလည်းတွေ့ရပါတယ်။ဒေါင်းကသူ့အတွက်တလင်ရဲ့ဒီတာပထမဦးစားပဲ။တလင်ကိုဒီဇိုင်းမမတ်ထောက်ကူနေကြတဲ့ပြည်ပရောက်မိသားစုများကိုတွေ့ကျင်တာကဒုတိယဦးစားပဲလို့ဆိုပါတယ်။သူ့ဖျော်ဖြေပွဲတွေမှာလက်မှတ်ရောင်းရငွေအလုံးပွဲထိမ့်မှတ်ပစ္စည်းရောင်းရငွေအလုံးအစားအစာရောင်းရငွေအလုံးလေးလံတင်ပစ္စည်းများရောင်းရငွေအလုံးရဲ့ကုန်ကြစည်နှုတ်ပြီး60ရာခိုင်နှုန်းကို NUG ရဲ့ငွေလိုအပ်ဆုံးဝန်ကြီးဌာနတစ်ခုတည်းကိုလှူဒါန်းမှာဖြစ်ပါတယ်။ကျန်30ရာခိုင်နှုန်းကို NUG သတင်းထုတ်ပြန်ရေး unit ကိုလှူဒါန်းမှာဖြစ်ပါတယ်။မီဒီယာစစ်ပွဲအတွက်လည်းကျွန်တော်တို့မှာအရင်အမြင့်အလုံးလိုအပ်လာပါတယ်လို့ဩစတြေးလျနိုင်ငံ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကဖော်ပြထားပါတယ်။ရုပ်ရှင်ပြုံဆောင်တောင်းရဲ့ရုပ်ရှင်လေးတွေပြသပြီးတော်လန်ပရိသတ်နဲ့ရင်းရင်းနှီးနှီးတွေ့နိုင်မှုအစီအစဉ်လည်းရှိသလို professional ဘောလုံးသမားတအုပ်လည်းဖြစ်လေတော့ဘောလုံးကစားရင်ဒေသခံမိသားစုများနဲ့ရင်းရင်းနှီးနှီးမိတ်ဆွေဖွဲ့ဖို့လည်းအစီအစဉ်ရှိကြောင်းသိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်တင်ကတော့ JD မြို့နယ်ပင် SSPB SSA မှဝီရစေဝါ3ဆွဲသူမျိုးသား2ဦးထပ်မံဖမ်းဆီးရမိတဲ့တင်ဖြစ်ပါတယ်။ချမ်းပြည်နယ် JD မြို့နယ်မှာ SSPB SSA မှဝီရစေဝါ3ဆွဲသူမျိုးသား2ဦးကိုထပ်မံဖမ်းဆီးရမိတယ်လို့ SSPB Info ကတင်ထုတ်ပြန်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းချမ်းပြည်တွတ်တဲရေးပါတီချမ်းပြည်တက်မတော် SSPB SSA ရဲ့အုပ်ချုပ်ရေးနယ်မြေမြို့နယ်ကကျေးတီမြို့နယ်ကစစ်စေးရဂိတ်တနေရာမှာမွေရစေဝါ3ဆွဲသူမြို့သား2ဦးထပ်မံဖမ်းဆီးရမိတယ်လို့ဒီကနေ့ဖော်ပြပါဗျ။လွန်ခဲ့တဲ့ဩဂုတ်လ30ရက်နေ့ပဲမွေရစေဝါခွင်းဆက်တရင်ရ SSPB SSA ရဲ့မွေရစေဝါတားဆီးနေနေရတဲ့ဘွယ်ဒီကျေးတီမြို့နယ်အတွင်းရှိစစ်စေးဂိတ်တနေရာတွင်စောင့်ချက်စစ်ဆေးမှုများပြုလုပ်ရာမွေရစေဝါ3ဆွဲသူမြို့သား2ဦးကိုထပ်မံဖမ်းဆီးရမိခဲ့ခြင်းဖြစ်ပါတယ်။ဖမ်းဆီးရမိသည့်မွေရစေဝါ3ဆွဲသူများကိုစစ်စာရိတ်တာပြန်လည်ကောင်းမွန်လာအောင်ပြုပြင်ပေးသွားမှာဖြစ်ပြီးကျန်ရှိသည့်ရောင်းဝယ်ဖြန့်ပြူသူခွင်းဆက်တရားခံများကိုလည်းရေးယူနိုင်ရန်စုံစမ်းဖော်ထုတ်သွားမှာဖြစ်တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ပါကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။ မနက်ဖြန်စက်တင်ဘာလ3ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်လီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတရင်တင့်တင့်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံးလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တခြားနယ်ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကြဆင်းရေပြင်းမြေပြင်းလေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်ထိတိုက်ခတ်နိုင်ပါတယ်မိုးချင်းတွေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထချုံရွာနိုင်ပါတယ်ရန်ကုန်တိုင်းအေရီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်
Video Energy ရဲ့တော်လိုင်းကြပြကဏ္ဍကိုဆက်လက်နားဆင်ကြရပါမယ်။တဦးလိုက်ရေးသားထားတဲ့မီးတောင်လိုက်ကလို့အမည်ပေးထားတဲ့ကြပြလေးကိုရေဦးမိုးကခန်းစားရေးဖတ်ပေးပါမယ်ရှင
်။မီးတောင်လိုက်ကခါလဲမတက်နိုင်ဘူးအမေ။အချစ်မှမရှိတာ။မျက်ခုံးလှုပ်တယ်။ငလင်လှုပ်တယ်။ရွှေစေးလှုပ်တယ်။စီစေးလှုပ်တယ်။ဒေါ်လာလှုပ်တယ်ကုန်စည်နှုန်းလှုပ်တယ်အိမ်မက်တွေပက်လက်ကြီးပြန်နေတယ်အိမ်မက်ထဲစစ်ပေးရှောင်တွေလောင်းချတယ်အိမ်မက်ကိုပြစ်ချတယ်ပထမအိမ်မက်ထဲဒုတိယအိမ်မက်တွေပြုတ်ကြတယ်ဘသူမှကျေးဇူးစကားပြောမသွားဘူးပဲဘသူမှတတိယကြောင်ဖုန်းမဆက်ဘူးပဲကျေးဇူးပြု၍ရှေ့လဆက်ဖက်ပါရှေ့တလကိုဘယ်စစ်ပွဲနဲ့မိတ်ဆွေဖွဲ့ရမလဲဘယ်အိမ်ကစစ်ပွဲအပြည့်လဲဆုံးလဲဘသူအိမ်ကစစ်ပွဲဟာအပြင်းထန်ဆုံးလဲစစ်ပွဲတစ်ပွဲလောက်ချင်းမလားကြောင်တွေအတွက်မွေးနေ့ပွဲကျင်းပမလို့ဆိုလူတက်ပြီးပြန်တန်းနေတဲ့ခီးစင်မှာမင်းတို့ပြောရွှင်ပါပြည်တွင်းစစ်ကိုမီးဖုတ်စားတော့လဲမွေးတာပါပဲအမေအမေနားပေါက်တဲ့ကပြာစပြီးလွင့်လွင့်လာတာကျွန်တော်မြင်ပါတယ်လူကလေးတို့ရဲ့ဘာမှအာမနာကြပါနဲ့စကိုင်းအော်တယ်ဒီတခါပွဲတော်ရဲ့ရောက်ရင်မိုးပြန်ပူပေါင်းနေတယ်စကိုင်းသွေးထိုးသွင်းပေးရမယ်ခဏတော့စစ်ပွဲကိုဆက်တိုက်ဖို့ငါတို့မှာအချိန်ဘလောက်ကြံသေးလဲမမငယ်တဦးလာ
ဗီဒီယိုအန်ယူဂျီတော်တာရှင်များရှင်ကုဆလပ်ပြီးစိုက်ပျိုးစည်းဝါတာမှုစကားတဲ့အစီအစဉ်ကိုထုတ်လွှင့်ပေးပါအောင်မယ်။စဘာစီကြမပြပပို့စဘာစိုက်ပျိုးရဲ့ဇုံတွေပေါ်ဆောင်မှုဂျမတ်စစ်တက်ကပြင်ဆင်လာတဲ့အကြောင်းအရာကိုလေဦးမိုင်ကတင်ပြပေးပါမယ်ရှင်
။ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းပွားတောင်သူစကားသာအစီအစဉ်ကိုနားဆင်ကြရမှာပါ။မိုးလွန်မှထွန်ချဆိုသလိုစဘာစည်းကြမှပြပဖို့စဘာစိုက်ပျိုးတဲ့ဇုံတွေဖော်ဆောင်ဖို့အချမ်းဖက်စစ်တပ်ကပြင်ဆင်လာပါတယ်။ဒီသတင်းကိုဗကြီးမိုးကပေးပို့ထားပါတယ်။2025မိုးသီးနှံတွေပေါ်လာချိန်မှာစဘာအပါဝင်သီးနှံအများစုဈေးတွေကျဆင်းလာပြီးစိုက်အေကအများဆုံးဖြစ်တဲ့စဘာစိုက်တောင်သူတွေကတော့စဘာဈေးကျလို့လဲတွေကိုပေးပစ်ခြင်းနဲ့အထိဖြစ်လာပါတယ်။လက်ရှိမိုးရာသီမှာစိုက်ပျိုးထားတဲ့စဘာတွေကမအူပင်ကြိုက်လက်စတဲ့ဒေသတွေမှာပေါ်လာနေပြီးစဘာပေါ်ချိန်ငွေမရွှင်နိုင်တဲ့အခြေအနေကိုအခုလိုပြောပါတယ
်။ဈေးချင်းများတော့တော်တော်ကျတယ်။ကျွန်တော်တို့ဒီလောထဲပေါ်တဲ့အဆူပေါ့အဆူတွေ7သိန်းခွဲလောက်ပဲရှိတယ်။အထက်နှုန်းလည်းသိမကောင်းဘူး။အခုကကျွန်တော်တို့ဒီမိုးလွားကို80ကျော်ကျော်လေးပဲထွက်တယ်။အဲရာသီရောက်နေပါလေ။နောက်ကျွန်တော်တို့ဒီမှာဘာမှမဖြစ်လို့ခရူးကိုက်တာသူကတားတဲ့တွေကိုကိုက်တော့လေ။အချို့ဆိုလည်းအပင်တော့ရတယ်အသီးကကိုပြည့်စုံအောင်မရဘူးပေါ့နော်။အဲ့လိုမျိုး10နံရမယ့်နေရာမှာ9နံလောက်နဲ့ပဲတပင်တပင်ကိုပြီးတုံတုံပြီးသွားတာအဲ့လိုမျိုးရှိတယ်။သွားသီးနဲ့တောင်သူချင်းတွေကတော့ဟိုလက်ကြီးမျိုးလေပိုင်ထားလို့လည်းလုံနေရတာသူများတော့ပေးနေသေးပါ့
။စပါးစည်းမတည်ငိမ့်ပေမဲ့တွန်းအားစုအတွက်အရင်ပေးချေရတဲ့တောင်သူတွေဟာအာနာသိမ့်ပြီးတဲ့နောက်ပိုင်းတစ်နှစ်ထက်တစ်နှစ်ပေါ်မှချက်တီးလာပြီးအခုနှစ်မှာထပ်ပြီးဆုံးရှုံးစရာဘာမှမကြံတော့တဲ့အခြေအနေကိုရောက်ရှိလာနေတာဖြစ်ပါတယ်။ဆန်စပါးလုပ်ငန်းကျွမ်းကျင်သူတို့ကလက်ရှိ2025မိုးစပါးသီးနှံအခြေအနေကိုအခုလိုပြောပါတယ
် Production ကျမယ် Production ကျမယ် Now quality ကျမယ် Fight ကလည်းမတည်ဘူးကျောင်း investment လုပ်တော့ဘာလို့လဲဆိုတော့ဒီနှုန်းတည်ရင်မရှိဘူးဘယ်သူမှအမှားကနေမရှိတဲ့အတွက် ။ဒါကြောင့်စိုက်ကားတွေအခု25မိုးစွာမှာဒီပတ်ဝန်းကျင်မှာကြော့သွားတဲ့လူတွေရှိတယ်လေလို့ပြောလိုက်တယ်။မင်းက24မိုးတွေကိုမကုန်သေးဘူးခုထိ။မကုန်သေးတာကတချို့လေလယ်သမားကြီးတွေလက်ထဲမှာရှိတယ်၊တချို့ကလည်းကုန်တယ်တွေလက်ထဲမှာရှိတယ်။အဲ့ဒါတရားသီးမိနေတဲ့ပိုက်ပေါ်ကြီးမိတာ။အဲ့ကတော့ညစပားမှာအောက်ချပြီးတော့ဝင်လိုက်တယ်။ညစပားကျတော့သူတို့ကစားစားထားလို့မရတဲ့ကတော့ညစပားကိုအရင်ဝင်တယ်ချက်ချင်းပြန်ထုတ်ရထွက်ရကတော့မူသမားတွေလက်ရှိလက်ထဲတွေမှာအများကြီးကျန်နေတယ်။ကျန်နေတဲ့ကကျတော့ဒေသမားကိုယ်ရင်ကအဲ့ဒီဟာတွေကိုမြင်ပြီးတော့ငါတို့ကဝင်မယ်လို့ရှိပါမလား။နောက်တစ်ခုက imports တွေရဲ့ဒီ price တွေကတအားမြင့်လာတယ်။မြင့်လာတဲ့ကကျတော့သူတို့ဘယ်လိုလုပ်ရမလဲ။ဆိုတော့နောက်မျိုးကလုံးဝမတော့ indigenous တွေပဲသွားမယ်ဆိုရင်တော့မှကျွန်တော်တို့ဒီလေး operation ပိုင်းနဲ့ကျွန်တော် harvesting ပိုင်းနော်ဒီအကြည့်ကြီးနဲ့ကျွန်တော်သူရဲ့ရတင်းစည်းကြီးကသူကတည်ကြဖို့ကုန်မဲ့ကိစ္စလေးအဲ့ဒါအတွက်ငါစိုက်ပါမလားဆိုတဲ့အတွင်းနဲ့သူမစိုက်ကြဘူးအများကြီးပဲဒီအနောက်ကျမ်
းပြီးခဲ့တဲ့2023နိုဘာလကစလို့စလက်ကြံစရင်ကုံဝင်ကုံထွက်စင်းတွေကိုထိန်းချုပ်ဖို့အတွက်စံစဘာအတင်းချုပ်မှာပါဝင်တဲ့စံကုံတွေတွေကအကြမ်းဖက်စစ်တပ်ကိုအကြမ်းပေးခဲ့ပါတယ်အဲ့ဒီအချိန်ကစလို့စဘာထွက်ရာဒေသကစစ်ပိုင်းတွေဟာအကြမ်းဖက်ဖိအားပေးထိန်းချုပ်တတ်တဲ့အကြမ်းဖက်စစ်တပ်နဲ့အပေါင်းပါစံစဘာအတင်းချုပ်ကိုမယုံမကြည်ဖြစ်လာရကမီယိုဖလာစံလုပ်ငန်းကိုချော့ချခဲ့ကြတာတွေဖြစ်လာပါတယ်အဲ့ဒီနောက်ဘူးလျာဖေုံစင့်ဆိုတလို့အခုလိုမိုးစဘာတွေပေါ်လာချိန်မှာအရန်စံတွေထုတ်ရောင်းလာတဲ့အိန္ဒိယပို့ကုန်စံဈေးကွက်ကိုမရှင်းနိုင်ဖြစ်လာရကမြန်မာစံတွေထုတ်ရောင်းဖို့ဈေးကွက်ပျောက်လာတာပဲဖြစ်ပါတယ်လက်ရှိကျဆင်းနေတဲ့စဘာဈေးအခြေအနေပေါ်မှာအကြမ်းဖက်စစ်တပ်ကစံစဘာဝယ်ယူပေးဖို့ထုတ်ပြန်လာတာမရှိပဲတောင်တုအကျိုးအတွက်ဆောင်ရွက်နိုင်ခြင်းမရှိတဲ့စံကုန်တွေကြီးစိုးကြတဲ့စံစဘာအတင်းချုပ်လက်ထဲကိုပဲဝါကွက်အထားတာဖြစ်ပါတယ်ဒါကြောင့်ပြီးခဲ့တဲ့2008ခုနှစ်နာဂက်စ်အလွန်ကာလထဲကမအောင်မြင်ခဲ့တဲ့ contract layer လုပ်ငန်းကိုပြန်လည်ဖော်ဆောင်ပြီး rice export zone တွေတတ်မှတ်စိုက်ပျိုးဖို့ပြန်လည်ပြောဆိုလာကြပါတယ် contract layer စနစ်မှာကြမ်းခင်းဈေးတတ်မှတ်ပေးဖို့ကအဓိကဖြစ်ပေမဲ့စံစဘာအတင်းချုပ်နဲ့ကြမ်းဖက်စစ်တပ်ရဲ့စိုက်ပျိုးရေးဌာနကပြောဆိုနေကြတဲ့ rice export zone ကိစ္စမှာတော့ကြမ်းခင်းဈေးကြိုတင်တတ်မှတ်ရမယ်အသုံးနှုံးမပါဝင်ပဲတင့်တင့်မြတ်တဲ့ဈေးနှုန်းနဲ့စဘာပြန်ဝယ်ပေးဖို့ဟူတာသုံးနှုံးထားပြီးဒီအသုံးနှုံးကကြမ်းဖက်စစ်တပ်အားကိုနဲ့တောင်သူတွေကိုအကြောက်တရားနဲ့စဘာဆိုင်ဖို့တဖက်လှယ်နဲ့ဖိအားပေးနေတာပဲဖြစ်ပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းထောက်ပါကြီးမှုကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုအန်ဂျီရဲ့ဒီဂရီညာထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့ဒိုင်းနာဘာသာစကားထုတ်လွှင့်မှုအစီအစဉ်ဖြစ်ပါတယ်။နောက်ပိုကင်ဘာသာနဲ့တစ်ပတ်အတွင်းသတင်းများကိုနိုင်ရင်မင်းလေးကတင်ပြပေးပါမယ်ရှင်။
ဘူပါကမ္လာလည်းဖိခဲ့ဖိပါအနည်းချင်းနဲ့ခွန်းတပါမူနီမမို့ကိုကလည်းတော့ဘုနာရောပုဒ္ဓဖောက်ထံမုကွနီတမ်ပါဒရာလန်စပရတဖာနော်တော့ပါလကဒုဖောက်ထံစပရတဖာရောနော်မွေရနဲ့ရင်မေးမီနော်နော်စပရခန်ထိတ်ကရွေနော်တောအုပ်ဖူလဖာခိုးတော်မာလည်းအမွဲစရိအန်ထံမုတ်ဖာပါလအပါခိုးလန်စလဖာနော်ကမာနိစေးတံဝဒနော်အခိုင်ကဲနူတုံမှုစုခါခုနော်ပုပါတရားထအခိုင်နော်နော်တော့ဖူနောခုတော်မှာလမစရိယံထံမုတ်ပါထောင်းခုတော်မှာပါစုကောင်ပါခုလစမဆက်လက်ပါလကြီးခန့်တဲ့ခင်ယူတုံမှုစုခါခုနောပဒန်းထဝေတာကောင်ပါရလောဖုထွေလက်ပါတဲ့အဖူကောင်လက်ပါနောကမာနိစေတံနန်းထေလန်စင်နောအကైဒုတိယထဝေတာနောနောတုတ်ခမီးရှင်နောကခုကైနာခုတော်မှာလမစရိယံထံမုတ်ရောနောကောင်ဖလုံးစုစားဖူကောင်ခင်ယူတုံမှုစုခါခုနောပြပောက်ထံရုပ်ဝီတီအတ္တလဲလာဩကတဲစီမှုကလည်းအထွန်းတော့တောဖူရခုတော်မှာစရိအန်ထံမှုရတော်လောင်ဝိတာကောစပါလူခွေခေါနောက်ပါနောအကြောင်းတုတ်ခမီးရှင်နောတုတ်ခုတို့ထုတ်လဖာတဲ့အဝေးတီရတာဖူလဖာနိုင်ခေါတဲ့အထီတုလဖာလဲတုတ်လဖာဖအန်လူထာယုတ်တိခန်ခိုက်ပါတီလဖာကဒုနှစ်ပါဆောင်းစမန်နောအကောင်းစုစက်ထဖူရကခုတ်တာလောက်ပါနော်အကြောင်းခင်နူတုံမှုခုနော်စိတ်ထားဝိတာလောစနော်ကြောင့်ခင်နူတုံမှုစုခါခုဝက်နော်ဘပါလာအောင်လပါပါဆယ်လက်စပုံစပါခုနာလပါရှာခေဖူကောင်လပါ NGOS INGOS လပါတူရှာကားတော်ပြမွေရေဖူကောင်တုံမွေရေတုံဖူနော်ခုတော်မစရိအထမုတ်ဘထောက်ခုတော်မပါယုတ်စမဆယ်လပါစုကောပါခုနပါလကီအကနော်ဘထန်တာဝိတာလောစပရနီရေကွေနော်တော့ဖူလဖာနော် ခွေလန်ရုပ်စွဲဖတ်တို့ကောင်းခဝဒနောအကြောင်းလေတို့ဝိတောင်တဝံဖွနီကတို့နိပါစပါတို့ပါထေခိုင်းတော့ပရောဆူစာအဖူကောက်ခင်ယူကောတူလီစပွန်စပလာဂိုင်ဝန်တောင်ကလဲလူီတူခန်ရီလေတို့ဝိတောင်စပွန်စပလာဂါစကုတ်တိုင်ဝန်တောင်ဖာတောဆောင်မန်းတို့လဖာနောခွေလန်ရုပ်စွဲဖတ်တို့ကောင်းခဝဒနောအကြောင်းတဝံဖူနီကတို့နိပါစပါတို့ပါထေကောင်းရေထပ်ဖွင့်ရကောင်ဝိတာနောအကြောင်းခေန်ယူလက်မှုထနောပုပတရားတဝိတာနောတောဖူလဖာယောလောကနိစီဟုတ်တမှုကလည်းယန္နာရိခေါထောနဲ့တန်ကွင်းအကိုင်ကရာနိစီမမဆွဲဖတ်တို့ခဝိတာဖတ်လိုင်းခင်တဝံဖလန်ထိဝိတာကဖဖဝိတာနောအကြောင်းစေစေထဝိတာနောစွဲဖတ်တို့လန်ထိရောဖဖဝိတာနောအကြောင်းနော်ဒါတူအရင်ကောင်ဝိတာကောင်တဟူးစီကနေနော်ဒါတူတဲ့တနူးစီကနေစောတူနော်လဖာဒုနိဘစပါဒူဘာထိန်နော်အခိုင်ခေယနူလမုထန်နော်ဒုတိယတာဝိတာလောအကနီငူကလန်ရိုက်နာရီခေါထဆစ်တောအဖူနော်ခွေလန်ယုတ်ကရာနိစီမမစဝဲဖတ်ဒူလဖာဖတ်တိုင်းခင်တဝံမိယာလန်ထိဝိတာလခုတုံဖော်နော်ကောင်ဖဖော့ဝိတာနော်အကြောင်းပတိယပါလောတောအဖူလဖာနော်ကလယ်ရီတူခန့်ရီဖာအောက်ကိထဝိဒါနောကလေတို့စောတိတဲ့ငူဝိဒါဖပါလအောင်လဖကမလပုလဖနောကခွေလံဝိဒါယုဆွဲဖတ်တူဒုံလဖတုလစ်ထုဆူအဝိဒါနောအကြောင်းလဝခမှုလဖယောပါလေးချိုင်းအံအောင်လခဖိမအံဆက်လက်စတတထတဖနောအကြောင်းခေနီဦးလမုထနောပုပတရားထဝိဒါနောစပရတရေကရင်နောကောကရိမြာဝရိအိရှဖတာကိုင်းဖစဒုဆက်ကိုင်ထန်ဆောင်ထံဝိဒါကောတုတ်ကိုင်းနောတိဝိဒာနွေစီဖပါလအပါလစမှုတံတောအတံပုလဖအားထုံတော်ဂိုင်တရားပါလို့ရုစုခန့်တော်ကောဂရီမြဝရီအိရှဖတအကိုင်ပါလအကိုင်ဒုဆက်လုံမတောပုလဖရောခေနုခေနအေခေန်တီအိုဒေဖီတီအလဖဆောကောပုလဖနောနှုတ်နတုဝိဒာဖတိဝိဒာအကနွေစီပလေကဒုနိမစပါတုပါထေဟူစီဘုထုံတော်ဂိုင်တောဂိုင်စပရကန်တိခန့်ခဖတရားပါလို့နောက်ကခွီးတန်နဲ့ကစီရိုက်တန်ဖတတန်ကူးတဝံအနိုင်ဖယ်ကိုက်ထံယုတ်လက်အမွတ်စတုလဖာဖယ်တောဖူလဖာရောတုံယောဂိုက်ပါအာမနောကောဆုတ်ခါတဲစီလက်အပါဆုတ်ကောဖူလဖာလမနဆဲချောင်းပြုနိပါစပါထိဆာတဲ့တုတ်ထာယုတ်အလန့်ခိုင်ပလန်ပလန်နာနဲ့တောဖူလဖာနောမာလခွေထိုင်ရဲ့ပါကောခုတော်မာယုတ်စတုလဖာနောကိုက်ပတိယာမာနောပါလက်တိလဖာဖယ်ပါလက်ခုတော်မာစမှုတန်တုတ်တန်တပ်ပန်လဖာပါဝိဒါအာထုကောဖောင်နစ်ပါယုတ်စူဖောင်ခရန်လဖာနောကြောင့်စစ်ပတိယပါလောတကတိပါလောကနိစီခိုတံဖတုလဖာယောဂိုက်ပါရရပလေတဲ့တုတ်ကာခူရိုက်စီပရပါဝိဒါလက်အမွဲလိုက်တူဖောက်တူမန္တဝေထာယုတ်ဂိုက်ပါလက်အိရှဖတအကိုင်းတော်ကောင်ခုတော်မာယုတ်ဒရုန်းစခွေလန့်စ်ဖောက်ဖတ်တုခရယန္နယာတုခရစူဝိုင်ဖတ်တူမြဆိုင်တုခရတဲ့စင်ဂူဒန်တောအတန်လဖာပါဝိဒါလမဲဆုကောတောလဖာတုခုဒမစတုဆလဖာဆောင်းနောဂိုက်ပတိယပါနောစပရလခိုင်ထုတ်ကရွေးနောယနေ့ချောင်းဝိတောက်ဖတောဖူလဖာနောဖောင်နိယောတပ်ပန်လဖာလမူဆာလီတီအခိုင်နောလောမကွေးခန့်တော်ယနေ့ချောင်းဝိတောက်ဖတောဖူလဖာနောတပ်ပန်လဖာကမားပါစင်ဂူဒန်ကဖောင်ယုတ်တပ်ပန်လဖာယောလမူဆာလီတီနောဂိုက်လဝံကမနပူလဖာနောနောက်တို့တရားချဝိတာနောလောယနေ့ချောင်းဝိတောက်ချုပ်ပင်တဝံနောရာဥတ္တခါစမလုနဖခုဒမယောစလံဘွဲကံရစ္စချထတော့တုတ်ဘူးလဖာနောဖောင်နိပါယုတ်ဒေတံခါစမလုဖူဖာလေကဒုန်မဘယုတ်လေစမှုဒန်လဖာနောကောတပ်ပန်လိကပါစထုတ်ဖဝဒနောကပတိယပါနောမကုနိထဖတာနစပလဖာယောမနာဟုယောလောဘုဖကပနလည်းဖိကေဖိပါအန်ယူချင်နကုလဖာမကဘာမရှုကိုဂါဒီလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio and Music ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio and Music ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဒါရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင် မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ